to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်စက်တင်ဘာလ25ရက်စနေနေ့မနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းမီတာ2540 50နဲ့ VOA ရဲ့ Facebook VOA ရဲ့ YouTube စာမျက်နှာတို့ကပါကျွန်တော်တို့ခုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းဝင်တင်ဆက်သွားမှာဖြစ်ပါတယ်ကျွန်တော်တို့ရဲ့ဒီရေဒီယိုအစီအစဉ်ကိုရုပ်တံဖြစ်နေပါတင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်ကျွန်တော်ကခင်မျိုးတက်ပါဒီမနေ့ခင်သတင်းတွေကိုကိုစုံမိုးကြောင့်နဲ့အတူပြောပြပေးမှာပါ American Japan India နဲ့ Australia လေးနိုင်ငံခေါင်းဆောင်တွေဟာ Indo-Pacific Data and Democracy ဆောင်ရှောက်ဖို့ကြေပြေးခဲ့ကြပါတယ်အခုကုလသမဂ္ဂရဲ့86ကျင်းမြောက်ထရီနီလာကံမှာမြန်မာနိုင်ငံကိုစားပြုသူနိုင်ငံပြောကြဖို့မရှိပါဘူးတနက်စီမှာမြန်မာဒုက္ခသည်မိသားစုဝင်တူကတနက်နဲ့ပြစ်ခတ်မှုတစ်ခုဖြစ်ပွားခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညာဝင်းအောင်
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေပြီးမှတော့ဒီမြန်မာပြည်မှာလက်ရှိရင်ဆိုင်နေရတဲ့စီးပွားရေးအခြေအနေပေါ်လုပ်ငန်းရှင်တို့ရဲ့တင်ပြချက်ကတော့
အခုချိန်မှာသူတွေစီးပွားရေးမကောင်းဝင်ဝင်ကြရတော့သူတွေ competition ပါဝါကျသွားတယ်ကျွန်တော်မနေ့ကဟိုမိတ်ဆွေကြောင့်လည်းစကားပြောပြတယ်အခုချက်သားလေးပေါ့သားလေးကအရင်ကြီးကြတဲ့တော့တပတ်မတော်လို့ဒီလုပ်ငန်းလေးတွေတော်အခက်အခဲကြီးတယ်ဆက်ပြီးတော့ဝယ်မယ်
သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်ခင်ဗျာထိုင်းမြန်မာနယ်စပ်မှာမူရင်းမှောင်ကူဂိုင်းနေတဲ့ထိုင်းလုံညုံရေးတပ်ဖွဲ့ဝင်တွေပြစ်ခတ်ကြပြီးတော့စိတ်ကြွဈေးတွေဖမ်းမိတဲ့အကြောင်းနဲ့တူကဘာကြီးပူနွေးလာကကိုရင်မှန်းလာတဲ့အတိုင်းထိန်းညှိနိုင်ပါမလားဆိုတဲ့အကြောင်းတခါအကြမ်းဖက်ဆက်ဆံခံရတဲ့အမျိုးသမီးတွေကိုကူညီနေတဲ့အမေရိကန်အဖွဲ့အစည်းတစ်ခုအကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်အဲ့ဒီနောက်မှာတော့အမျိုးသမီးကန္တာတုဒ္ဒဆောင်တဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကန္တာတွေကိုထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ဒီကနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုစုံမိုးကျော်တို့ပြောပြပေးပါအောင်ဗျာ
American Japan India နဲ့ Australia လေးနိုင်ငံခေါင်းဆောင်တွေက Indo-Pacific Data and Democracy ရေးကိုကာကွယ်ဆောင်ရှောက်ကြဖို့အတွက်တောက်ကြနေဆွေးနွေးပွဲကနေတန်တိုင်ချမှတ်ခဲ့ကြပါတယ်။ American သမ္မတ Joe Biden က Indo-Pacific Data ရင်းလုံခြုံရေးပူးပေါင်းဆောင်ရွက်တဲ့ India, Japan နဲ့ Australia လေးနိုင်ငံပါဝင်တဲ့ Quad အဖွဲ့ခေါင်းဆောင်တွေနဲ့လူကိုယ်တိုင်သစ်ဆုံနဲ့ထိပ်သီးဆွေးနွေးပွဲကိုသမ္မတအင်ဂျူမှာလက်ခံကျင်းပခဲ့ပါတယ်။ Democracy နိုင်ငံကြီးလေးနိုင်ငံအနေနဲ့ကာလတရှိပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးလောက်ဆရာရှိတာဘယ်လိုလုပ်ရမလဲဆိုတာသိပြီးဖြစ်တယ်လို့စိန်ခေါ်မှုတွေကိုရင်ဆိုင်ကြမယ်လို့ဆွေးနွေးပွဲအပြီး India ဝန်ကြီးချုပ် Narendra Modi, Australia ဝန်ကြီးချုပ် Scott Morrison, Japan ဝန်ကြီးချုပ်ယိုရှီဟီဒေဆူရာတို့နဲ့အတူသတင်းစာရှင်းလင်းပွဲမှာသမ္မတဘိုင်ဒန်ကပြောပါတယ်။ခေါင်းဆောင်လေးဦးဟာမတ်လတုန်းကအွန်လိုင်းကတွေ့ဆုံခဲ့တာဖြစ်ပြီးအခုပထမဆုံးလူကိုယ်တိုင်တွေ့ဆုံကြတာပါ။တရုတ်နဲ့ပတ်သက်ပြီးခေါင်းဆောင်လေးဦးကတိုက်ရိုက်ဘာမှထုတ်ဖော်မပြောကြခဲ့ပေမဲ့အခုဆင်းရဲပွဲမှာတရုတ်ရဲ့ဒေတာရင်းဩဇာကြီးမားလာမှုနဲ့ပတ်သက်ပြီးဦးစားဆွေးနွေးကြဖို့ရှိတာပါ
။ဆနစ်တာစီးရီးယားစစ်ပွဲအတွင်းအရတားနဲ့လက်နက်ကင်တပ်ဖွဲ့ဝင်တွေတေဆုံသူစုစုပေါင်း၃သိန်းခွဲကျော်ရှိကြောင်းကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးကပြောဆိုလိုက်ပါတယ
် List of 350,209 identified individuals killed in the conflict in Syria
၂၀၁၁ခုနှစ်မတ်လကနေ2021ခုနှစ်မတ်လအတွင်းသေဆုံးသူ35,209ယောက်ကိုကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကစီးရင်ပြုစုမှတ်တမ်းတင်ထားပါတယ်လို့ကော်မရှင်နာမင်းကြီးမစ္စဲဘက်ရှလက်ကဆွေဇာနိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာတောက်ကြနေကပြောဆိုလိုက်တာပါ။တည်ဆုံသူတွေရဲ့နာမည်၊တည်ဆုံသူတွေရဲ့ရက်၊တည်ဆုံတဲ့ရက်နဲ့နေရာတွေကိုပြုစုထားနိုင်တယ်လို့ဆိုပါတယ်။တကယ်တမ်းတည်ဆုံသူအရေအတွက်ဟာဒီထက်အများကြီးပိုနိုင်တယ်လို့လည်းပြောဆိုပါတယ်။စီးရီးယားလူ့ခွင့်ရေးစောင့်ကြည့်အဖွဲ့တွေကတော့တည်ဆုံသူ5သိန်းကျော်ရှိတယ်လို့ပြောဆိုထားပါတယ်။တည်ဆုံသူ13ယောက်မှာတစ်ယောက်ဟာအမျိုးသမီးဒါမှမဟုတ်ကလေးသူငယ်ဖြစ်တယ်လို့လည်းကော်မရှင်နာမင်းကြီးကပြောဆိုပါတယ်စီးရီးယားနိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးခိုလုံခဲ့တဲ့ဒုက္ခသည်ပေါင်း5သန်း6သိန်းကျော်ရှိပြီးဥရောပတိုက်ကိုဝင်ရောက်ခဲ့တဲ့ဒုက္ခသည်ပေါင်းဟာ1သန်းကျော်ရှိပါတယ်စီးရီးယားနိုင်ငံမှာသမ္မတဘာရှာအယ်အစတ်ကိုစန့်ကျင်တော်လှန်ရေးက2011ခုနှစ်မှာပြည်တွင်းစစ်စတင်ခဲ့တာဖြစ်ပါတယ်
အခုနယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပနေတဲ့86ကျင်းမြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံကိုစားပြုသူမင်ကွန်းပြောကြားဖို့မရှိဘူးလို့က Kulatamaka, Gimu Jo Yong Pyogun, Stephen Dujerica, Jo Jajang, Register in Mapopiabari, Leshi Nema, Niran Kuzile, Ujo Mutangale, Dini Lagama, Nema Kuzile, Mingun Pyojama, Pokjang Registers, who Pyojagere, Lusuari, Don Sansuji Usane, Yata Suaga, Kanatari, Kulatamaka, Sayanema, Tamaji, Ujo Mutanga, Akutanil Anima, Kulapo, and Dia Kuzet, Tokning and Shima, Mingun Pyojabu Shirelu, a sobbing at Nolin Nijara Pipari, Dini Lagan, a singing Kuzile, and Sunuborima, Nema Kuzile. Mingum, Napio Jada, Kulatamaga, Niran Kuzilenyama, Ujo Moton, Sessinemu, Kangramam, Hobulo, Deo Russia, and American Lujana, Lemutu Yatarelo, Tandama, Taiwan, Pyojago, Register him up for Yabare, Ujo Motongale, Deo Russia, and American Powen, Kulatamaga, Presidential Committee Powen, Nanga Choja, Nalemu Yayu Tarago, Tuti Tajone, Akunila Gama, Tu Mingum, Pyojama, Hojang, Registers, Kupyojaka, Lusuari, Nema Sikam Siga, Ujo Motonia, Sita Yashia, Outdoorigo, a museum tender and taraba. Tamaji Ujo Moton, Yamaninga Kuzabi, be selected Tawan Unai. American at Yoke Tawan Shiduri, Tandaman Yia, Ni Nai Tajang Maja, taking up the Henry Trouble Giraba. The boat to Nijet, the Zaytamaya. Tamaji Gale, Turin Yilagama, Mingum Pura, Pawan Kintan, and Wibber Hood and Malopo, Ni Nai Tajang, the Henry Mapopia Jarapipari.
Roinja Doga de Pedanaha, Nane Jashila, we met a good tainting, Mapishina and Dira Jow. နိုင်ငံတကာအတိုင်းဝန်ကဝိုင်းဝန်းကူညီကြဖို့ဘင်္ဂလားဒေ့ချ်ဝန်ကြီးချုပ်ရှေ့ခါစီနာကကုလသမဂ္ဂမှာပြောဆိုလိုက်ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကြောင့်ရိုဟင်ဂျာအရေးမရေမရာဖြစ်နေပေမဲ့လည်းရေရှည်ပြည်နယ်မဲ့နီလာနေကိုနိုင်ငံတကာအတိုင်းဝန်ကအာရုံစိုက်ပြီးတက်တက်ကြွကြွဝိုင်းဝန်းကူညီဖြေရှင်းကြဖို့မျှော်လင့်ကြောင်းတောက်ကြနေကကုလသမဂ္ဂထွေထွေညီလာခံ then ASEAN upon Ditarene, Nanganagaga, Kunijabu, Lepiotavare, we went there to Jungia, Bangladesh, Tangama, Colonijare, Doka, there, they got to Chugu, Bashanja, Joma, Pianchi, season, Tarare, Kovika was it to be that season negotiation, Jagabare, Shakanjinimashi, and Nejaza, Kin Sakanigu, ARSA ruins are Sunyadiga. နောက်ဆက်တွဲသိန်းတဲ့ချီတဲ့ဒုက္ခတွေဒီဘင်္ဂလားဒေ့ရှ်နိုင်ငံပဲတည်ဆောင်သွားကြကြတာပါမြန်မာအာဏာပိုင်တွေကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်အသိမှတ်ပြုလက်မှတ်ခံပေးမဲ့ရခိုင်ပြည်တွေကထွက်ပြေးသွားတဲ့ဒုက္ခတွေကိုစစ်စစ်လက်ခံမှာဖြစ်ကြောင်းပြောဆိုထားပါတယ်ဖေဗူလာ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရိုဟင်ဂျာဒုက္ခတွေအရေးကိုဘယ်လိုဆက်လက်
ဒီလိုရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 ညာဟိုင်းဒိုမီတာ40 kHz 8.13 ညာဟိုင်းဒိုမီတာ51 kHz 5859နဲ့ဟိုင်းလမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ဒီလိုရေအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။American Mexico နယ်စပ်မှာရှိတဲ့ Haiti ဒုက္ခသည်တွေပေါ်မှာ American ဘက်ကပြုတ်မှုခဲ့တာနဲ့ပတ်သက်ပြီးသမ္မတတဦးအနေနဲ့သူအပြည့်အဝတာဝန်ယူတယ်လို့သမ္မတ Joe Biden ကတောက်ကြနေမှာပြောပါတယ်။မကြာခင်ရက်တွေအတွင်း American နယ်စပ်တွေကလုံခြုံရေးတာဝန်ရှိသူတွေရဲ့ Haiti ဒုက္ခသည်တွေနဲ့ပတ်သက်တဲ့ကြမ်းတမ်းနဲ့ကင်တွင်မှုတွေဟာနိုင်ငံအတွက်အဆက်ရစေတယ်လို့သမ္မတကအင်ဒီရောသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါဟာရှက်စရာကောင်းရုံနဲ့မကဘဲအန်ဒီဘာရှိနေတဲ့အတွက်မှားယွင်းတဲ့လို့ရဖြစ်ကြောင်းဒီကိစ္စကိုစုံစမ်းစစ်ဆေးမှဖြစ်ကြောင်းလည်းပြောပါတယ်။ Mexico နယ်စပ် Texas ပြည်နယ်Del Rio မြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကအမေရိကန်နိုင်ငံနဲ့ဝင်ဖို့ကြိုးစားတဲ့ Haiti ဒုက္ခသည်ကတထောင်ခွဲလောက်ရှိတာဖြစ်ပြီးအခုတော့ထောင်ကနန်းလောက်ပဲခြံတော့တယ်လို့ American အမိမြေလုံခြုံရေးဌာန DHS ကပြောပါတယ်
။တရုတ်နိုင်ငံ Huawei ဆက်သွယ်ရေးလုပ်ငန်းကြီးရဲ့ထိတ်တန့်ရရှိသူအပေါ်ရာဇဝတ်ကြောင်းနဲ့တရားစွဲဆိုထားတဲ့အမှုကိုအမေရိကန်တရားရေးဌာနနဲ့ညှိနှိုင်းပြီးပြည်လည်မှုရရှိသွားပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာညှိနှိုင်းပြည်လည်မှုရရှိခဲ့တာကြောင့် Huawei ကုမ္ပဏီရဲ့ဘဏ္ဍာရေးဆိုင်ရာအမှုဆောင်အရာရှိချုပ်လည်းဖြစ်ကုမ္ပဏီထူထောင်သူရဲ့သမီးလည်းဖြစ်သူဟာလက်ရှိထိန်းသိမ်းထားတဲ့ကနေဒါနိုင်ငံကနေတရုတ်နိုင်ငံကိုပြန်နိုင်မဲ့အလားအလာတွေထွက်ပေါ်လာပါတယ်။တရားစွဲဆိုခဲ့တဲ့အမေရိကန်နိုင်ငံသားရဲ့ဌာနနဲ့တရားစွဲဆိုခံရသူမန်ဝမ်ဂျူတို့အကြားအမှုကိုအဆုံးသတ်နိုင်ဖို့သဘောတူညီချက်ရရှိခဲ့ကြောင်းအမေရိကန်တရားရေးဌာနကပြီးခဲ့တဲ့တောက်ကြနေ့ကနယူးယောက်မှာပြုလုပ်တဲ့ကြားနာပွဲမှာတရားသူကြီးကိုရှောက်တင်ခဲ့ပါတယ်။
American Downbound Tennessee Pine Memphis New, Collierville, Yakwaka, Kroger Konsum Zaima, Amusami 2 days home with Selu Tan Yagare, Pikamuma, Tanatamaha, Yamadokate, Midasu Tosuga, Titang, Yetapun and Nisa Durigo, Gokabi, Tahinuma, Popiabari, Tanatamaha, Lugona Yakwaka, Konsum Zaima, Sushi Longa, Logan Yet, Tan also do Titi, Pikamu, Tren, Tutanadane, Tesum Tore, Yetapuka, Yobari, Pikamu, the Ure Tulongera, Titang, အကြောင်းရင်းကိုရက်တက်ဖွဲ့ကဆုံလန်းစစ်စစ်နေကြောင်းဖြစ်ပြောပါတယ်တိခတ်ခံရသူတွေထဲမှာဆိုင်ဝန်တန်း၁၀ဦးနဲ့၀ဝဲသူ၅ဦးပါဝင်ပြီးတေဆုံးသွားသူအမျိုးသမီးကအော်လီဗီယာကင်းဖြစ်ကြောင်းကော်လံဘီယာဗီယာဂျိုဒီယိုလင်းကပြောပါတယ်တိခတ်မှုတွင်ထံရသူတွေရဲ့တချို့အချင်းအချင်းနေဆိုးနေစေဖြစ်ကြောင်းပြောပါတယ်တိခတ်မှုကျွလွန်သူရဲ့မိဘတွေကတော့နက်ရှ်ဗီလ်ဒီမှာနေထိုင်ကြပြီးမြန်
ကျွန်တော်တို့ကတော့ဒီကောက်ဝဲဈေးတလုံးထပ်ဖို့ထိုးကြဖို့သမရပိုင်တွေကတောက်ကြနေမှာတိုက်တွန်းလိုက်ပါတယ်။ဒါပြင်ကောက်ဝဲဈေးမထိုးရသေးဘူးလေအနေနဲ့ကောက်ဝဲဈေးထိုးဖို့မြစ်တာရက်ခံလိုက်ပါတယ်။အမေရိကန်90ရောက်ကထိန်းချုပ်ရေးဌာနCDCကလည်းလွန်ခဲ့တဲ့6လကဖိုင်ဇာကောက်ဝဲဈေးထိုးထားသူတွေအနေနဲ့ကောက်ဝဲ9ဆွမ်းကိုတိုးမြှင့်ဖို့အတွက်ကောက်ဝဲဈေးနောက်တလုံးထပ်ထိုးပါထ ဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့က
စနေနေ့မနေ့ကထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုစုံမှုကြော်နဲ့ဒေါက်တာညိုသက်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့အရင်ဦးဆုံးသတင်းပေးပို့ချက်တွေကိုဆက်တိုက်ဆူဆူလို့ထုတ်လွှင့်သွားမှာဖြစ်ပါတယ်မြန်မာစီဝါရေးအခြေအနေပေါ်လုပ်ငန်းရှင်တွေနဲ့အကဲခတ်တချို့ရဲ့အမြင်ကိုလည်းအရင်ဆုံးတင်ပြခြင်းပါတယ်ကိုဗစ်
ကျွန်တော်တို့ကလည်းဒီလိုမျိုးဆွေးနိုင်မှုကလည်းတည်တည်တသာကြာဆင်းလာတယ်လို့လုပ်ငန်းရှင်တွေနဲ့စီးပွားရေးလေ့လာသူတွေကသုံးသပ်ပါတယ်ဒီလိုအကြံတည်တွေကြောင့်စီးပွားရေးပြိုလဲနိုင်တယ်ဆိုတဲ့အခြေအနေတွေကြုံရမှာကိုပြည်တွင်းကစိုးရိမ်နေကြပြီဒါတွေကိုအများဆုံးပြုပြင်ပြောင်းလဲရေးလုပ်ဖို့လိုတယ်လို့တိုက်တွန်းနေကြတာပါကိုဝင်းမင်းကပြောပြပေးပါဦးဗျာဟုတ်ကဲ့ဝင်းဝင်းနဲ့စီးပွားထိခိ
ကျွန်တော်တို့ကလူရဲ့ဒီကိုဗစ်ကြောင့်လည်းအပြစ်သိမ်းထွက်ကြအောင်ပြစ်သိမ်းထွက်ရဖို့စကားဝေးကြရမလို့ပေါ့နော်အဲ့တော့ကြောက်နေတာလူရဟိုဒီကိုဗစ်ကြောင့်လည်းအပြစ်သိမ်းထွက်ကြအောင်ပြစ်သိမ်းထွက်ရဖို့စကားဝေးကြရရေးဝေးကြမလို့ပေါ့နော်ကျွန်တော်တို့ကလူရဒီဘက်မကောင်းတဲ့အမလူအမှားပဲဝင်မယ်အဒီချိန်မှာဒီဘက်လူတွေဒီဘက်မကောင်းဝင်ကြရတော့လူရဲ့
ရမနီယာအိုမေးစေးကြောင့်လည်းစကားပြောပြတယ်အူချက်သားလေးပေါ့သားလေးရရင်ဒီကြရတဲ့တော့သဘောတူလို့ရေလုံငန်းလေးဆိုရင်တော့အခက်အခဲတွေရှိတယ်။ဟောဒီသူတို့ဝင်နေတဲ့ကောင်းတဲ့ခါခါဆက်တောင်းတဲ့ချီချီအဲ့ကောင်းတွေသူတို့တော့တယ်ဆက်ပြီးတော့ဝယ်မဲ့လို့မရှိလို့ဝေးဖြစ်လုံးလာရတယ်ပေါ့နော်။ဒီချင်အောင်ကျွန်တော်တို့အားလုံးကအဟိုဆက်ပါပဲပေါ့ပေါ့နော်ဒီလိုရှင်းတရားမလဲဆိုတဲ့ဥစ္စာကိုအ ကျွန်တော်တို့ကလူအလုံးအားလုံးကဘာလို့စားမအောင်မသိရဘူးဒီကကိုဘက်ကဒီကကိုဘက်ကအခုပထမလိုင်းဒုတိယလိုင်းတတိယလိုင်းတတိယလိုင်းကျွန်တော်တော်တော်လေးခံရရလေဒါသေးသေးကြောင့်လို့မရဘူးသေးသေးပိတ်တယ်ကြီးသွားလို့မရဘူးအမြင်မျိုးပေါ့နော်နောက်ပြီးတော့ဆောက်လို့ရမစောက်ပါဘူးနော်ဆောက်လို့ရလူဝယ်မဲ့လူမရှိဘူးပြဿနာလည်းမှမရှိဘူးနောက်ဘာကြောင့်လဲဆီရပြဝေကြီးကကျက်တော့ထုတ်လို့မရဘူး လည်းဒီမင်းတို့လုပ်ငန်းတွေကအများကြီးပိသိမ်းလာကြတော့မတွေ့သေးပါဘူးကြီးတော့တခုနှစ်ခုရှိမယ်ကျွန်တော်တို့ကမဆိုးဘူးဟိုအော်ဒါကြရင်ကြတော့မြောက်အမဆိုးလို့မအရင်တော့ဟာလားတလောက်ခဏလုံးတရာပို့တယ်ဆိုချင်းလူကြီးမှာခဏလုံးခုနှစ်ဆယ်60လောက်တော့ပို့နိုင်သေးတာပေါ့နော်အတော့ပြန်လုံးတော့၄၀လုံးတော့ကြာသွားတာပေါ့ဒါပေမဲ့လုပ်ငန်းတော့လက်ပတ်နေလို့မယ်ပေါ့နော်တောက်ခံနေရတော့မယ်ပေါ့ဗျာဒါကြတော့အခ
ဒီနောက်ချားပေါ့ ที่ว่าอีกขนาดก็เจ้าใหญ่ก็แค่ไหนบ่อะไรก็จะต้องมองตัวนี้พิเศษมาบ่ต้องมาจังรู้ดอลลาร์ที่จะไปทัวร์ดูเช่นยังอ๋อมาลุ้นดอลลาร์ดูเช่นยังแล้วก็ทำไมเจ้าในยังดีเว้ยจริงอ๋อในยังมาลุ้นเว้ยจริงเนี่ยตัวพี่ที่มาทัวร์ใครเดาพี่ก็ลุ้มกูยังดีในยังเว้ยจริงเนี่ยกูยังดีในยังเว้ยจริงมีอย่างไรจะปูยองเยี่ยมเยอะเดี๋ยวเจอเราประมาณไปอีกสักหนึ่งบิสเนส ลงตากันมาเชียร์ที่ไทยก็ตอนนี้เวกี้มาที่อาชีพเช่าเราเชียร์ชาเนี่ยอาชีพอะไรเงี้ยชิ้นใหญ่ชุดตู้ตรีต้องมาเชียร์ชุดตรงนั้นเต็มมาเชียร์ว่าจะเอาเรื่องก็พอมาเชียร์เออเราอีกตัวหนึ่งเป็นแค่เด็กเวกี้ชาเนี่ยก็จะอินเวสเมนต์อะไรไม่สนประมาณเงี้ยวิมนาเกี่ยวกับเรื่องตอนนั้นที่เราตอนนั้นดูชาตุตอนนี้ที่เท้าปูบิโอวิเชลุการกู้อะไรวิฟาวนี่ก็เงินเดือนจะโน้ตโพสต์เอาไปอุดเลยแต่ว่าตอนนี้จะโน้ตที่นี้มีก็รอที่นี่
young Pinin Login, a Kung Kishop like that. See, Oma to the other, the Nogma, you know, oh, say, who some of those in Nimi, Sidan Yaleo, Samata, Duna, Samuzu, Mima, Tayma, Tado Yame. Eddie, Chani Yama, Uma, the Tai Login, then when the wheel, well, like it. I'm a sales of that. Nina, government machine, sales of the Luria. မြန်မာနိုင်ငံဒီနေရာတစ်ခုပဲဒီနေရာတစ်ခုပဲသူတို့ကစမုတ်ဖို့ပြည်နယ်သူတို့ဟန်သူတို့မြေခွဲချပြီးတော့လက်ဦးယူတဲ့ကွာယူသွားပြီးပြီဆိုတော့တကယ်တမ်းနိုင်ငံရဲ့
အရင်တုန်းကလို့မပါပဲအခုဆက်ပြင်းတင်တာကိုကျွန်တော်တို့ကကိုနီးကိုဟန်နဲ့ရက်တီရေးအတွက်ဆိုတော့နှစ်ပေါင်းများစွာလုံးခဲ့တာအထူးသဖြင့်လွန်ခဲ့တဲ့နှစ်30ကျော်မှာအများကြီးကျွန်တော်တို့ဒုက္ခရောက်ခဲ့တယ်အခုလွန်ခဲ့တဲ့30နှစ်မှာဒါတွေကိုပြန်ပြင်ရတယ်ပြန်ပြရတော့ကိုနီးကိုဟန်နဲ့လောက်တာကြီးကကဘာမှဝင်မဆက်ဘူးအများနဲ့ဝင်ပြီးတော့စီးပွားရေးကျွန်တော်မလုပ်ဘူးနေဆက်ကုံတွေကြီးက
ဒီဟာနေဆက်ချင်းလုပ်တဲ့လုံနေဆက်ကပဲထွက်ထွက်ပုံမှန်ကုန်ကြေးပုံစံနဲ့တွေ့ရတယ်ဆိုလိုတာကကျွန်တော်တို့ကုန်ပစ္စည်းရဘယ်နေရာမှာပဲရှိနေနေတကယ်တော့မြန်မာနိုင်ငံမှာကိုဗစ်ကံခံရပြီးတာစီးပွားရေးဟာလက်ရှိဆက်ရနာသိမ်းမှုအမှာပိုဆုတ်ယုတ်ကြဆင်းလာနေတာမို့ကျန်ဒလန်ထူနိုင်ရေးစစ်ကောင်စီဘက်ကလည်း
ငွေကြေးစိုက်ထုတ်ကူညီပေးဖို့လိုနေပြီလို့စီးပွားရေးလုပ်ငန်းရှင်တွေကထောက်ပြနေပါတယ်ခင်ဗျာအခုတော့ဒီထိုင်းနယ်စပ်ကအခြေအနေကိုလည်းကြည့်ရအောင်ပါမြန်မာနိုင်ငံရဲ့နယ်စပ်ဖြစ်တဲ့ထိုင်းနယ်စပ်မှာဒီရက်ပိုင်းကမွေးရေးဆေးဝါးမှောင်ကူသမားတွေကိုတန်လျာရှိသူတွေဖြစ်ဒီထိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်ဖမ်းဆီးပြီးစိတ်ကြွစေအမြောက်အများကိုလည်းတင်းစီရမိခဲ့က
ဒီနေ့ကျွန်တော်တို့ကအင်္ဂါရက်ကုမ္ပဏီတစ်ခုကိုလည်းစီးနင်းရှာဖွေခဲ့ပါတယ်အပြည့်အစုံကိုထိုင်းအခြေစိုက်VOA သတင်းတော့မအေးမှာသတင်းပေးပို့ပါတယ်ခင်ဗျာထိုင်းမြောက်ပိုင်းချင်းရိုင်ပြည်နယ်မိုးဆက်ကျေးရွာမဲခေါတုံနေကြားတတော်အတွင်းအမှတ် 34နှစ်ကိုလာလန်တိုင်းစုတ်ခွာထွက်ပြေးကြပြီးစိတ်ကြွစေးတဲဆောင်လာတဲ့အိတ်15လုံးကိုဆုံးပြခဲ့ကြပါတယ်။အဲ့ဒီထဲမှာစိတ်ကြွစေးပြတက်တန်းခွဲကိုတင်းစီရမိပြီးမူရမောက်ကိုသမန်းနှစ်ဦးကိုလည်းအသေးဖြစ်ခတ်ဖမ်းမိခဲ့လို့ဆိုပါတယ်။တစ်ဆက်တည်းမှာပဲစက်တင်ဘာလ23ရက်နေ့ကတပ်ပြည်နယ်မဲဆောက်မြို့နယ်အတွင်းမှာပဲမူရစေဝါကနေရတဲ့တရားမဝင်ငွေမဲတွေကို ဝေးပြုဖြစ်ပြန်တဲ့အသက်သွင်းပေးနေတဲ့မြန်မာနိုင်ငံသားပါရတနာကော်မတီတစ်ခုကိုလည်းဝင်ရောက်စီးနင်းခဲ့ပြီးဗန်းဝေ43တန်းရှိတဲ့နေအိမ်ကရတနာပစ္စည်းတွေနဲ့ကားတွေကိုလည်းတင်စီလိုက်ပါတယ်။မှုကင်းသတင်းထုတ်ပြန်ရေးဆိုင်ရာရဲမှုစုခနဲ့ပိုင်ရာစုကမဲဆောက်ဖြစ်စဉ်နဲ့ပတ်သက်လို့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်။ဟုတ်ကဲ့ဟုတ်ကဲ့ဒါကဒါကတင်ပြချက်ပြချက်ဖြစ်တ
ကျွန်တော်တို့ရဲ့ဒီကနေ့ကြိုးကြိုက်ချက်တဲ့နေသူတွေ၊မူရဲ့စေဝါကနေရတဲ့ငွေမဲတွေကိုငွေပြူပြစ်ခေါ်ဝါချပေးနေသူတွေ၊မူရဲ့စေဝါကိုရက်တစ်ခုလုံးကိုပါဖန်ပြီးအပြစ်ပေးနိုင်အောင်စူးစမ်းနေပါတယ်ဆိုပြီးပြောဆိုတော့လာပါ။ထိုင်းဆိုရအနေနဲ့တစ်နှစ်အတွင်းထိုင်းမြန်မာနယ်စပ်ရွှေတရီကန်ဒေသတို့ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ုံးလွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်တွေရှုစားနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလှော်တပုတ်ကိုပြောပြချင်ပါတယ် Paris သဘောတူညီချက်နဲ့အညီကမ္ဘာကြီးပူနွေးလာမှုကိုထိန်းချုပ်ကန့်သတ်ဖို့ရည်မှန်းထားပေမဲ့လည်းရည်မှန်းချက်တွေအတိုင်းပြည့်မီမာလားဆိုတာကိုသိပ္ပံပညာရှင်တွေကစိုးရိမ်နေကြပါတယ် Paris သဘောတူညီချက်အရကမ္ဘာကြီးအပူချိန်တိုးလာတာကို2050ခုနှစ်အရောက်မှာ 1.5 ဒီဂရီစင်တီဂရိတ်အဖြစ်ထိန်းချုပ်ထားနိုင်ဖို့ရည်မှန်းထားတာပါ The United in Science အဖွဲ့ကြီးရဲ့2021ခုနှစ်အစီရင်ခံစာဒီအကြောင်းကိုဖော်ပြထားပါတယ် VOA သတင်းတော့ Lisa Shrine ဇနီးပါမြို့ကနေပေးပို့တဲ့သတင်းကိုတော့ကုဇော်မိုးကျော်ကပြောပြမှာပါ
ထန်လုံရင်တန်းွေဟာကမ္ဘာလူလူထဲမှာဆက်လက်မြင့်မားနေစေဖြစ်တာကြောင့်အနာဂတ်မှာအန္တရာယ်ရှိနိုင်တယ်လို့အစိုးရကစားမှသတိပေးထားပါတယ်။1850ပြည်နှစ်ကနေစတင်မှတ်တမ်းတင်ခဲ့တဲ့ကမ္ဘာအပူချိန်ဟာပြီးခဲ့တဲ့9နှစ်အတွင်းမှာအမြင့်ဆုံးဖြစ်ခဲ့တယ်လို့ဖော်ပြထားပါတယ်။လူတွေလှုပ်လှုပ်ဖြစ်ရတဲ့အပူချိန်မြင့်တက်မှုကြောင့်အာတိတ်ဥရောပနဲ့အာရှဒေသတွေမှာပြင်းပြအပူချိန်တွေပိုမြင့်နေပါတယ်။ဒါကြောင့်ကမ္ဘာတဝန်းရေကြီးမှုမိုးကောင်းရေရှားမှုတောမိလာမှုမုန်တိုင်းတက်ခတ်မှုတွေလိုပြင်းထန်တဲ့ရာသီဥတုအခြေအနေတွေကိုသိသိသာသာတွေ့လာရပြီးဖြစ်တဲ့အခြေအနေတွေလည်းတိုးလာတယ်လို့သိပ္ပံပညာရှင်တွေကပြောဆိုထားပါတယ်။အရင်ကအနှစ်တရာမှာတစ်ခါဖြစ်လေရှိတဲ့ရာသီဥတုဆိုင်ရာအဖြစ်အပျက်ဟာရာသီဥတုပြောင်းလဲလာမှုကြောင့်အခုအခါအနှစ်20မှာတစ်ခါဖြစ်နေတယ်လို့ကမ္ဘာမိုးလေဝသနဲ့ဇလဗေဒဆိုင်ရာအဖွဲ့ကြီး WMO ရဲ့အတွင်းရေးမှူး Petri Talas ကပြောဆိုပါတယ်။ကမ္ဘာကြီးပူနွေးလာမှုကိုလာမယ့် 2050 ခုနှစ်အရောက်မှာ1 degree centigrade အောက်ကိုရောက်အောင်မလျှော့ချနိုင်မှုဆိုရင်ဒီရာသီဥတုဆိုင်ရာအဖြစ်အပျက်တွေဟာပုံမပြင်းထန်လာပြီးဖြစ်ပွားတဲ့အကျဉ်းကြီးတွေလည်းတိုးလာလိမ့်မယ်လို့သူကသတိပေးထားပါတယ်
။ Now we are heading towards 3 degrees warming instead of 1.5 to 2 degrees.
ကမ္ဘာပြင်လွှင့်လာမှုပူချိန်တိုးလာမှုကကျွန်တော်ရည်မှန်းထားသလို 1.5 degree centigrade တို့1 degree centigrade တို့လို့မဟုတ်ပဲ 3 degree centigrade ကိုဥတည်နေပါတယ်။ပါရီသဘောတူညီချက်တိုင်းအပူချိန်တိုးလာမှုကို 1.5 ထိလျှော့ချထိန်းချုပ်နိုင်မယ်ဆိုရင်ကျွန်တော်တို့လူသားတွေအားလုံးတက်ရှိဇီဝမျိုးဆက်တွေအားလုံးနဲ့ကမ္ဘာကြီးအတွက်လည်းအကျိုးရှိစေမှာဖြစ်ပါတယ်
။ကိုဗစ်ရောဂါကြောင့်ရာသီဥတုပြောင်းလဲမှုအပေါ်ဆိုးဝါးတဲ့သက်ရောက်မှုမျိုးတော့မရှိခဲ့ပါဘူး။ကိုဗစ်ရောဂါထိန်းချုပ်ဖို့သွားလာလှုပ်ရှားမှုတွေကန့်သတ်ပြီးလော့ကဒေါင်းချထားတာရဲ့စီးပွားရေးနှေးကွေးသွားတာရဲ့ဒီကြောင့်လူတွေရဲ့ကျန်းမာရေးအတွက်အကျိုးရှိမဲ့ကမ္ဘာလူထုညဉ့်ဉန်းမှုတွေတောင်ရော့ချသွားပါတယ်။ဒါပေမဲ့လည်းဒါတွေဟာယာယီတာဖြစ်ပြီးအခုအခါတိုင်းပြည်တွေမှာလုပ်ငန်းတွေပြန်လည်လက်ပတ်နေပြီးသွာလာလှုပ်ရှားမှုတွေလည်းပြန်လှုပ်လာတာကြောင့်လေထုညဉ့်ဉန်းစေမဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုတွေပြန်မြင့်တက်လာနေပါပြီ။သွာလာလှုပ်ရှားမှုတွေနည်းပါတဲ့အတွက်ပတ်ဝန်းကျင်လေထုအတွင်ဖန်လုံအိမ်ဓာတ်ငွေတွေကိုရော့ချစေပြီးရာသီဥတုပြောင်းလဲမှုကိုရော့ချစေပါတယ်လို့ Tellus ကပြောဆိုပါတယ်။ဒါပေမဲ့လည်းဒီလိုဖြစ်ဖို့အတွက်လူတွေရဲ့နေထိုင်မှုပုံစံတွေပြောင်းလဲရလိမ့်မယ်လို့လည်းဆိုပါတယ်။
Fail with the climate mitigation, we would have a permanent problem for at least hundreds or even thousands of.
ရာသီဥတုပြောင်းလဲမှုကိုဖြစ်စေတဲ့ဖန်လုံရင်တန်းငွေနဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကိုမလျှော့ချနိုင်ရင်နေရာပေါင်းများစွာထောင်ပေါင်းများစွာတည်ပြင်းနေမယ့်ပြဿနာရပ်တည်နေရင်ဆိုင်မှာဖြစ်ပြီးကမ္ဘာစီးပွားရေးနဲ့လူသားတွေရဲ့အရေးအားအခုရင်ဆိုင်နေရတဲ့ကိုဗစ်ကာယောဂါဆိုကြီးတဲ့ပုံမှန်ဆိုးဝါးပြင်းထန်တဲ့အခြေအနေတွေကိုရင်ဆိုင်ကြရမှာဖြစ်ပါတယ်
ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းရာသီဥတုဖောက်ပြန်မှုတွေကိုထိန်းချုပ်ဖို့အချိန်သိမ့်မရှိတော့ဘူးလို့အစိုးရခန်းစားရဲ့အမှာစာထဲမှာပြောဆိုထားပါတယ်။ပြန်လည်ပြုပြင်လို့မရနိုင်တော့တဲ့ရာသီဥတုဖောက်ပြန်ပျက်စီးမှုတွေကိုကာကွယ်ဖို့အတွက်နိုင်ငံအားလုံးအနေနဲ့လာမယ့်2050ခုနှစ်မှာလေထုညဉ့်ဉန်းစီတဲ့ဓာတ်ငွေထုတ်လုပ်မှုတွေကို၃ညအထိရောက်အောင်လုံးဝရှော့ချပစ်ဖို့အတွင်းရေးမှူးချုပ်ကတိုက်တွန်းထားပါတယ်။လာမယ့်နိုဝင်ဘာလထဲစကော့တလန်ဂလပ်စကိုမှာကျင်းပမဲ့ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာညီလာခံကို Kabaji, Tashin Yadina Ye Dwe, Ye Bare, a young lady sat in Los Amen, Yilagan, the Kupisibo Dwe. A Kugrega Tandi Tan Ta, Kadigo de Pu, Los Am Tabo, Kula Damaga, Tuye Mujoga, Titan Tabare.
Uzo Mujo, Pilga Barawakana. Not an Angana, the Denwa de Bomaro, the American Piranzuma, she did women giving back to the Apueha. Virginia Binega, Lumuye, then the Kupibi, Madame de Yasasan, Kayare, Chinidigo, Sunquabi, Bawadi, and Sabo, Josiah, Wiji, Kaka, Johnny, and Yudamiri, Kalidigo, Kuniniraba, Beloni, and Kunini, the Lesura, Vio, Edrinda, Maxen, Moskakov, yet the Denwago, Makwanyo, Piopiavigo, yeah?
Virginia Binne, Stalin, Muglia, Titan Liha, Chilayan, or Poman's Josiah, Lady Kulubawe. Women giving back Brahida Apueliha, a musician in a Kaligre to a Kulu Kunilara, Sangani Dam Sigavavi. Women giving back a poet, Muzan Taradajo, Nico Morriska, Duru Poye, Samuel Chetrigo, Kulu Shimjavare.
Violence programs, we serve women coming out of incarceration.
Tomorrow,
ไอ้เรื่องอ่ะตัวเลิกๆแค่เจ้าญาติกรมนี่ก็โอเอเมริตเนี่ยท้ายเสียไปสอบลงไปแล้วปราหิตาภเวเนี่ยอลุตรวยลุกเข้าไปได้แอนเดย์ดีไซเด็ดวีรีลี่แฮดทูไฟนด์ซัมเวย์ทูเก็ตเดอะวูแมนอินทีลงมาอเมริตมีไปปูไปแล้วปาวินลาซิเมนีลันชาปวยตินเนี่ยรู้ส่งพยาเข้าไปได้ทีลงเนี่ยเว้ยจมาเลยอูเมไอ้แม่เคฮารีเอเจนซี่รีสาดเพียงเนี่ยป้องส่งตัวไปแล้วไปส่งมีเนี่ย
ตรุอาลงาตรุมาอู้ซาลูเรลุตะตะเนจีจาบาเรตะเนเวอะลุแท้มาหิเรอะมิวทมีรีโกติอะจองเปียวเปียไลโตตรุโลเลเวอินัยอาไลปาวินลาบาเรปะทะมาโรเอ็งชีปิสิฮองชะยองตะโลลุกตาบาลาเซมะเปียมะเปวลุกจาบาเรเต็มมะจาบาอะลุอะยังผิดลาลุไตคันตะคันชาปิรออะโจอะเมอะตวยมะฮุเตอะพ่อเลตะคูซาติงเกบาเรตะตะปะซะบิวที
ตรุเนี่ยไลฟ์แพมเมอะวุซาริโกแลกุญญีย้วยแฉไปบาเรตรุเนี่ยคามิสโตรีมาแลตะชาอะยองไซรีมาโลเวฮอลลีวีนนี่ด้วยปิสิรีคิปออวิทเทรีเนี่ยจ้างซาริตะสายิกริยาปิสิรีสัตว์ทะเพียงยาดีไลฟ์ปิสิรีโกติ้นไปบาเรตรุมาวินดันต้องหยอกเป็นสิบีลากุระสีรณะวินดันริกาโรลีรองจ่อบาเร
This program actually helped
me a lot.
Emotionally,
Women giving back a poye, a kame united story ha, Pisiri Masanolo, Poti Lare, Saudi Kuru Shani Jayavari. A Kulu La Lujare Pisiri, when La Maception is the Lube, a Kuni Lolo Lani Jare, Mutamiri Nekli Rigale, a Mia Piasi Nitiragaro, Saint Makansi Abe Chaparishi.
Makwanyu, Pilbia, Dwarawakna, Majagi Maro.
အမျိုးသမီးကဏ္ဍတုဒ္ဒဆုံးလင်အမေရိကန်တခွင်တိတ်ပန်နဲ့နေပညာစားတဲ့ကဏ္ဍတွေကိုနားဆင်ရတော့မှာပါ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ VOA အမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင့်တန်ကြားထုတ်လွှင့်မှုအဖြစ် VOA American
တွေးဆမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 103ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပရိသတ်တွေရှိသတင်းမှန်တွေပို့ပေးမှန်ကိုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာနံနက်ခင်ဗျခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA အမေရိကန်တန်ကစနေနေ့မနေ့ခင်အစီအစဉ်တွေကိုအခုထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ25 kHz 11.13 လိုင်းဒိုမီတာ40 kHz 9413လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမ်းမီတာ190kHz 1595ကပါကျွန်တော်တို့တိုးချဲ့ယူတော့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံဝက်အတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍတွေကိုပါစက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှအရင်ဦးဆုံးတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်။ကိုဗစ်ကြောင့်စီးပွားရေးလုပ်ငန်းတွေအများအပြားထိခိုက်နေရတဲ့ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့ဒီမြန်မာရွှေပြောင်းအလုပ်သမားတွေအတွက်စိတ်ပိုင်းရုပ်ပိုင်းကူညီထောက်ပံ့မှုတွေအများအပြားလိုအပ်နေတယ်လို့အလို့သမားကြီးကိုကူညီလှုပ်ရှားပေးနေတဲ့သူတွေကပြောပါတယ်တရားမဝင်လက်မှတ်နဲ့အလို့လုပ်ပြီးထိုင်းအစိုးရရဲ့ဒီလူမှုဖူလုံရေးအစီအစဉ်ဝင်ထားသူတွေတောင်အကူအညီရတာမျိုးမရှိသလိုအဲ့ဒီအစီအစဉ်ကိုဝင်ထားသူတွေကအ ਨੇ စုသာဖြစ်တယ်လို့ဆိုပါတယ်အလို့သမားကြီးကြုံရတဲ့အခက်အခဲနဲ့ပတ်သက်လို့အကူအညီပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်း FED ရဲ့အဖွဲ့ကမတ်ဝေဖြိုးကိုမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကပြောပြထားတာဖြစ်ပါလေ There's a path we must choose sometimes Gotta stand up and fight sometimes ထိုင်းနိုင်ငံမှာအခုဆိုရင်ဒါကိုဗစ်ကပ်ဘေးတံကိုစူးစူးဝါကြုံရတဲ့အခါမှာဒီတိုင်းမှာရှိတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်လည်းအခက်အခဲတွေအများကြီးပိုဖြစ်လာတယ်ဆိုတာကိုသိရပါတယ်။ဒီအထူးသဖြင့်ဒီအမျိုးသမီးတွေဆိုလို့ရှိရင်အလုပ်ပြုတ်တာပိုပြီးတော့များတယ်။အလုပ်လက်မဲ့တွေပိုပြီးတော့များလာတယ်ဆိုတာကိုဒီတိုင်းမှာရှိတဲ့အမျိုးသမီးအလုပ်သမားတွေကိုကျွန်မကိုယ်တိုင်ပဲဒါမေးမြန်းကြည့်တဲ့အချိန်မှာသိရပါတယ်။ဆိုတော့သူတို့ပြောတဲ့အရာဆိုရင်အကူအညီဆိုတာကလည်းသူတို့အတွက်မရှိသလောက်ပဲလို့ပြောပါတယ်။ဆိုတော့တကယ်တမ်းဆိုရင်အခုနောက်ပိုင်းဒီကျွန်တော်တို့သိထားတာကထိုင်းမှာအလုပ်လုပ်နေကြတဲ့ရွှေပြောင်းလုပ်သမားတွေထဲမှာတရားဝင်လက်မှတ်နဲ့အလုပ်လုပ်နေတဲ့သူတွေကနောက်ပိုင်းမှာအများကြီးဖြစ်လာတယ်။ဒီတရားဝင်ဒီလိုအလုပ်လုပ်ခွင့်ရဖို့အတွက်ကိုလည်းနှစ်ဖက်အစိုးရတွေကိုသူတို့ပေးဆောင်ရမယ်အခကြေးငွေတွေကိုပေးဆောင်ပြီးတော့မှဒါတရားဝင်အလုပ်လုပ်ကြတဲ့သူတွေပေါ့နော်။ဆိုတော့ဒီလိုတရားဝင်လုပ်တဲ့သူတွေအတွက်ကအခုချိန်မှာဒီကိုဗစ်ကြောင့်မလို့ထိခိုက်မှုတွေဖြစ်လာတဲ့အခါမှာရောသူတို့အတွက်ကြတော့ဒီထိုင်းအစိုးရကပဲဖြစ်ဖြစ်မြန်မာဘက်ကပဲဖြစ်ဖြစ်ပေါ့နော်သူတို့အတွက်ဒီအလုပ်လက်မဲ့ထောက်ပံ့ကြေးပေးတာပဲဖြစ်ဖြစ်တခြားဒီကူညီဆောင်ရွက်ပေးတဲ့အစီအစဉ်မျိုးတွေအခုချိန်မှာမရှိဘူးလားရှင့
်ထိုင်းအစိုးရအနေနဲ့တော့ဟိုသူတို့စီမှာပကံဆောင်ခွန်လူမှုဖူလုံရေးကပေါ့နော်လူမှုဖူလုံရေးဝင်ထားတဲ့အလုပ်သမားတွေအတွက်ကြတော့ဟိုလက်ရှိအလုပ်မရှိတဲ့အလုပ်လက်မဲ့ကာလတွေမှာလူမျိုးဒီအစိုးရကနေပြီးတော့ထောက်ပံ့ကြရအောင်ဆိုပြီးတော့သူတို့အဲ့လိုမျိုးပေးတာရှိတယ်ပေါ့နော်လစာရဲ့80ရာခိုင်နှုန်းတို့50ရာခိုင်နှုန်းတို့အမျိုးမျိုးပေါ့တယောက်နဲ့တယောက်နဲ့တော့မတူကြဘူးအဲ့လိုမျိုးထောက်ပံ့ကြတွေရတာရှိတယ်ဒါပေမဲ့ဒါကလည်းဒီလူမှုဖူလုံရေးဝင်ထားတဲ့အလုပ်သမားတွေအတွက်ပဲဖြစ်ကြပေါ့နော်ဟိုတချို့အလုပ်သမားတွေကျတော့သူကလူမှုဖူလုံရေးမဝင်ထားဘူးအထူးသဖြင့်ဒီစိုက်ရိုးရေးလုပ်သမားတွေဆိုရင်လုံးဝလူမှုဖူလုံရေးထဲမှာသူကဟိုတရားဝင်လည်းသူကမရှိဘူးလေအစိုးရဘက်ကလှောက်ထားပေးတာမရှိရကကြတော့ဒီတချို့လို့တမားရကြတော့ဒီလိုမျိုးဟိုသူတို့လှုပ်ရှင်နေပြီးတော့အဲ့ဒီလူမှုဖူလုံရေးအစိုးရနေထောက်ပံ့ကြီးရတဲ့အပိုင်းမှာအလုပ်ရှင်ကိုယ်တိုင်ကဟိုဝန်ဆောင်မှုမပေးဘူးပေါ့ဝန်ဆောင်မှုမပေးတဲ့ခါကျတော့အဲ့လိုမျိုးထောက်ပံ့မှုတွေတိုက်ပြီးတော့နေရတဲ့လူတမားရရရှိရယ်နောက်ဒီလူမှုအဖွဲ့အစည်းကြတော့ဒီစားနေရိတ်ခါထုံမျိုးတွေဓာမျိုးတွေကြတော့ထောက်ပံ့နေဒီအထူးသဖြင့်ဒီ FED ကနေပြီးလို့ရှိရင်ဒီ Red Tide Foundation လို့ပေါ့နော်အဲ့ဒီကနေပြီးတော့ရတာရှိရယ်ဒီထိုင်းတချို့အဖွဲ့ကနေပြီးတော့ဒီခါထုံမျိုးတွေထောက်ပံ့နိုင်ရှိရယ်ဒီ Retire Foundation ဆိုရင်တော့ဒီအိမ်တော်ဒီတားစုလိုက်ပေါ့နော်အိမ်တော်စုလိုက်ကိုသူတို့ကဒီငွေကြီးအသေးစားထောက်ပံ့ပေးရရင်ရှိရယ်ပေါ့
ဟုတ်ကဲ့အဲ့တော့ဒီလိုလူမှုဖူလုံရေးဝင်ထားမှသူကထောက်ပံ့ကြေးကိုရရဲဆိုတဲ့အခါကျတော့ဒီလိုဝင်ထားတဲ့သူကအ ਨੇ စုလားအများစုလားဒီအလုပ်သမားတွေကြားထဲမှာက
အ ਨੇ စုပဲရှိတယ် များစုမရှိဘူး။သူကဥမာဟိုတွင်ပေါ့ဒီလုပ်ငန်းပေါ့လုပ်ငန်းဆိုလို့ရှိရင်ဥမာငါတက်တာဆက်ရုံဆိုတော့ငါတက်တာပြီးလို့ရှိရင်ဒီငါးလုပ်ငန်းတွေနဲ့ငါးလုပ်ငန်းအဲ့လိုမျိုးလုပ်ငန်းတွေပြီးရင်ပယံဆိုင်တွေဒီဒီလိုမျိုးလုပ်ငန်းကြီးတွေမှာတော့အဲ့လိုလူမှုကုလရေးကအလုပ်ရှင်ရနေပြီးတော့အလုပ်ရှင်900ခန့်နော်အလုပ်သမား900ခန့်နဲ့ထည့်သွင်းပြီးတော့အဲ့လိုဝင်ရတော့မယ်နော်တော့တချို့အလုပ်သမားလူမျိုးတို့ကစုံရလဲဆိုတော့လေအလုပ်ရှင်ကသူတို့တွင်းထားသေးတယ်လို့ပဲပြောတာဒါဆိုရင်လည်းသူတို့အလုပ်အခါကြီးဖြစ်တာတချို့ကျတော့တကယ်တကယ်တချို့အလုပ်ရှင်တွေကသူတို့တွင်းထားသေးဘူးအဲ့လိုမျိုးတွေအဲ့လိုသူခံစားခွင့်ရအောင်လိုက်တဲ့အချိန်မျိုးမှာကြာသူကအဲ့ဒါမျိုးတွေစုံလာရတာပေါ့နော်တချို့အလုပ်သူကထည့်ထားသေးတယ်ပဲပြောတာတကယ်တကယ်ကျတော့မထည့်ထားသေးတဲ့အလုပ်သမားတွေနဲ့လည်းစုံရတယ်တချို့လည်းတကယ်ကိုခံစားရတဲ့အလုပ်သမားတွေရှိတယ်မှဆိုလို့ရှိရင်ဒီဟိုတယ်လုပ်ငန်းတွေပေါ့နော်သူတို့ဆိုလို့ရှိရင်ဒါအခုကိုဗစ်ဖြစ်မှမဟုတ်ဘူးအထက်ဟိုတယ်လုပ်ငန်းဆိုလို့ရှိရင်ဟိုအရင်ကတည်းကဒီမိုးရာသီဆိုလို့ရှိရင်ဧည့်တယ်နေတယ်ဆိုရင်သူကအဲ့ဧည့်တယ်နေတဲ့ကာလမှာလာကရင်လျှော့ပြီးတော့ဒီပကံဆန်ခွန်ကအလုပ်ရှင်ကခံစားခွင့်ရအောင်ပေးထားတယ်သူတို့အလုပ်ရှင်းတဲ့အချိန်သတ်မှတ်ထားပြီးလဲပေါ့အချိန်ကြီးရှင်းကြမလို့လာကအပြည့်မရတဲ့ခါကျတော့မိုးရာသီတက်လို့ရှိရင်သူတို့ကပုံမှန်လာကအပြည့်ပြန်ရတယ်အခါကျပကံဆန်ခွန်ကဒီလူမှုပလုံကြီးကရက်သွားတာပေါ့နော်ဒါတော့ဟိုတယ်ကြီးကပုံမှန်ကာလမှာသူတို့ကလုပ်နေတယ်။အခုဒီကိုဗစ်ကာလကျတော့လေသူတို့ကအဲ့ဒီအမျိုးပဲသူတို့ပြန်ပြီးတော့ပြင်ဆင်နိုင်ရှိတယ်။ဒါပေမဲ့တချို့ဟိုတယ်လည်းလုံးဝပြန်ပြီးမရမ်းနိုင်တဲ့အခါကျတော့သူတို့အလုပ်ကနေအလုပ်သမားကိုထုတ်လိုက်ရတဲ့အမျိုးတွေလည်းသူတို့တုံရတာရှိတယ်ပေါ့နော်။တချို့အလုပ်သမားတွေ
။ဟုတ်ကဲ့ဆိုလိုတာကလူမှုဖူလုံရေးဝင်မထားတဲ့သူကအ ਨੇ စုဖြစ်တဲ့ခါကျတော့အခုချိန်မှာထောက်ခံကြရတဲ့သူကလည်းအ ਨੇ စုပေါ့နော
်။အ ਨੇ စုပဲဟုတ်ကဲ့အ ਨੇ စုပဲရ။
ဆိုတော့အများစုကြီးကတော့ဒီရွှေ့ပြောင်းလို့တမအများစုကတော့ဒီကိုဗစ်ကြောင့်မလို့လက်ရှိအခြေအနေမှာအခက်အခဲတွေပိုပြီးတော့ရင်ဆိုင်နေရတဲ့သဘောလို့နားလည်ပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာဒီမြန်မာနိုင်ငံဘက်ကပေါ့နော်ဥမာမြန်မာတန်ယုံလူဟာမျိုးဆိုတော့ဒါချိတ်ဆက်ပြီးတော့နှစ်နိုင်ငံလှုပ်ရတဲ့ကိစ္စတွေရှိတာဦးလို့တမတွေကဒါတရားဝင်လာပြီးတော့လှုပ်တဲ့သူတွေဆိုတော့ဒီမြန်မာတန်ယုံလူဟာမျိုးဒီကိုစလေအဖွဲ့လူဟာမျိုးဒီကနေပြီးတော့ကောဒီရွှေ့ပြောင်းလို့တမတွေအထက်ဟိုဆက်သွဲလာပြီးကူညီပေးတာမျိုးတွေရောရှိပါလား
အဲ့ဒီအပိုင်းမှာတော့မရှိဘူးသူတို့ဘက်ကနေပြီးတော့ဆက်ပြေလာတာကြီးပေးတာမျိုးတွေမတွေ့လည်းမတွေ့ရဘူ
းအဲ့တော့အခုလက်ရှိဒီအခက်အခဲတွေရောဘယ်လိုပုံစံနဲ့ကြော်ဖြတ်နေကြရလဲ
တရားနဲ့ကြောင်းနဲ့တော့အဲ့လိုမျိုးကြော်ဖြတ်ချင်းတော့မတူကြဘူးကွာနော်တချို့ကြလို့လည်းသူတို့နေတာတော့လက်ရှိအဲ့လိုမျိုးစောင်းတတ်ဖို့မရှိတဲ့အခါကျလို့ရှိရင်ရင်းနှီးတဲ့စီမျိုးအစီတွေမှာအဲ့လိုမျိုးချင်းမှားပြီးသုံးကျတာရှိရဲ့ဒီလိုရှိဒီတက်ဆန်ရဒီအစိုးရအဖွဲ့ကြီးတွေသူတို့ဒီ NGO အဖွဲ့ကြီးတွေကနေပြီးတော့ဒီရိတ်ခါထုတ်လေးတွေပေါ့နော်အဲ့လိုမျိုးပေးရတာရှိရဲ့ပြီးလို့ရှိရင်ဒီမဟုတ်တချို့ဆိုလို့ရှိရင်သူတို့အမျိုးသမီးတွေကဝင်ဝင်ရှိပေမဲ့ဟိုအမျိုးသားတွေဝင်ဝင်ရှိသေးတယ်ပေါ့နော်တချို့မိသားစုဆိုလို့ရှိရင်လည်းဟိုအမျိုးသမီးရောအမျိုးသားရောနှစ်ယောက်လုံးဝင်ဝင်မရှိတာရှိတယ်ဆိုတော့ဟိုပုံမှန်ထက်ကိုအရင်လိုမျိုးတော့အဲ့လိုအသုံးစွဲတယ်မှာကျွန်တော်တို့ကအတော့ဆွဲရအောင်ပေါ့နော်ပို့ပြီးတော့ချွေတာရတယ်ပြီးလို့ရှိရင်မြန်မာပြည်ကိုလည်းပဲဒီတချို့မိသားစုလို့ရှိရင်ဆိုလို့ရှိရင်ပြန်ပြီးတော့ထောက်ပံ့ရတာမျိုးရှိတယ်ပေါ့အဲ့လိုအချိန်မျိုးကြလို့ရှိရင်ဒီဘက်မှာလည်းအဆင်မပြေတဲ့ခါကျတော့မြန်မာပြည်ကိုပြန်ပြီးထောက်ပံ့တဲ့ငွေတွေလည်းပုံမှန်ပြန်ပြီးမပို့နိုင်တာမျိုးတွေလည်းရှိတယ်ပေါ့
ဟုတ်ကဲ့အဲ့တော့လက်ရှိအချိန်ဒီမှာဒါအလုပ်သမားတွေရဲ့ဒီကိုဗစ်ကြောင့်မလို့ဒါပေါ်တော့အတော်တော်များများကတော့ဒီကိုဗစ်ကြောင့်မလို့လုပ်ငန်းရှင်အလုပ်သမားစသဖြင့်နေရာတိုင်းနိုင်ငံတိုင်းမှာတော့အကျက်တဲတွေခက်ခဲတွေကြုံရတာမှန်နေတယ်။ဒါပေမဲ့ဒီထဲမှာမှဒီအောက်ခြေလူတန်းစားတွေပေါ့နော်။နောက်ဒီရွှေ့ပြောင်းလုပ်သမားတို့တို့လူမျိုးတွေကြတော့ပို့ပြီးတော့ခက်ခဲတွေကြုံကြရတယ်လေ။ဆိုတော့သူတွေအတွက်လက်ရှိအခြေအနေမှာအကောင်းဆုံးကူညီပံ့ပိုးမှုတွေဘာတွေလိုအပ်နေတယ်။ဘာတွေရှိရင်တော့ကောင်းမယ်လို့ပြောနိုင်မလဲရှင်အခုချိန်မှာ
။အခုချိန်မှာကျတော့ဟိုပေါ့အခုကအများစုကအလုံးလက်မဲ့ဖြစ်တာများတော့ပေါ့နော်။ဆိုတော့အများစုကလည်းသူတို့ကဒီအလုပ်ကိုပုံမှန်ပြန်ပြီးတော့ရရှိဖို့အတွက်ဆိုလည်းသူတို့ကစူးစမ်းနေကြတယ်။ဘာကြောင့်လဲဆိုတော့အခြေခံအများစုကလည်းသူတို့ကသူတို့ရဲ့မိသားစုဒီကိမှာကြံခဲ့တဲ့မိသားစုပြန်ပြီးတော့ထောက်ပံ့ရတဲ့မိသားစုအများစုတွေကရှိကြတဲ့ခါကျတော့သူတို့မှာဝင်ငွေတစုံတရာရှိမှတာသူတို့အတွက်လည်းအဆင်ပြေမှာပေါ့နော်။ပြီးလို့ရှိရင်ခိုင်းမှာကဟိုအများစုကတရားဝင်နေရတာများတဲ့ခါကျတော့ဒီဆိုင်ရဆန်တန်းဘူးတွေပေါ့နော်။ထပ်ပြီးတော့တရားဝင်ဖြစ်ဖို့အတွက်သက်တမ်းကုန်နဲ့ဆော်ရဆာတန်းတွေလိုရမဲ့ဇယိတ်စကားတွေပေါ့နော်ဒါမျိုးတွေလည်းလိုအပ်တဲ့ခါကျတော့သူတို့ကတော့အကောင်းဆုံးကတော့သူတို့ကမဖြစ်မနေအလုပ်တော့ရှာနေတယ်တကယ်လို့သူတို့ကိုဟိုထောက်ပံ့မှုပေးနေဆိုရင်တော့မှလက်ရှိကာလမှာအလုပ်ကတော့ရရင်တော့သူတို့အတွက်အကောင်းဆုံးပေါ့နော်တကယ်လို့အလုပ်မရခဲ့ဘူးဆိုလို့ရှိရင်လည်းတဲ့ဒီအနေအဆုံးကတော့ဒီရိတ်ခါထုတ်လေးတွေလည်းရနိုင်တယ်
ထောက်ပံ့လို့ရတာပေါ့နော်နောက်တစ်ခုကျတော့သူတို့မှာလက်စလော့ဟိုရင်ဆိုင်နေရတာကသူတို့ရဲ့ဆရာဆရာတန်းတွေပေါ့နော်အထောက်အထားတွေမပြတ်သွားအောင်တက်တန်းတော်ဖို့အတွက်လိုအပ်တဲ့ဒီကုန်ကြမ်းစည်လေးတွေလည်းရရင်ဆိုလို့ရှိရင်သူတို့အတွက်ပိုပြီးအဆင်ပြေရပါတော့ဆိုတော့ဒီလက်ရှိဒီကိုဗစ်နဲ့ပတ်သက်ပြီးတော့အခက်အခဲတွေကြုံလာတဲ့အခါမှာဒီလက်ရှိအနေအထားမှာအလုပ်သမားတွေရဲ့စိုးရိမ်စုံအကြော
အခုလောလောဆယ်ဆိုလို့ရှိရင်တော့ဘာလို့အလုပ်သမားအများစုကဒီလိုမျိုးကြီးပဲကြုံနေရတာများတာပေါ့နော်အခုလောလောဆယ်ဆိုလို့ရှိရင်တော့ဘာလို့အလုပ်သမားရေးဆိုရင်စိတ်များနေလဲဆိုတော့အခုလက်တော်ဖြစ်နေတာဒီကိုဗစ်ကာကွယ်ဆေးပေါ့ကိုဗစ်ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဆိုရင်စိတ်ဒီပိုပြီးတော့သူတို့စီမှာရှိတယ်အထူးသဖြင့်ဆိုရင်စိတ်များတဲ့ခါကျတော့သူတို့စီမှာဒီစိတ်ပိုင်းဆိုင်ရာဒီလဲထိ ထောက်ထားရှိရလို့တမားတွေကိုဆိုးပေးဖို့အတွက်ကိုစည်ကောက်တာတွေပါလေတော့သူတို့လုံနေကြတာပေါ့နော်ဒါပေမဲ့ဒီဆိုးကျိုးပေါ့ဒီစေးရဲ့ဆိုးကျိုးကိုလည်းတချို့အလုပ်တမားတွေကသူတို့ကြောက်တဲ့အလုပ်တမားတွေလည်းရှိတယ်တချို့ကြတော့လည်းဒီစေးအမျိုးသားပေါ့မူတည်ပြီးတော့ဟိုတယောက်ကြီးရလာတဲ့စေးမျိုးဆိုလို့ရှိရင်သူတို့အနေနဲ့ဟိုယုံကြည်မှုမဲတာပေါ့နော်တိတ်ပြီးတော့ဟိုလက်ခံတဲ့အနေထားမှာမရှိဘူ
ဒီလိုဆိုတော့ရရင်ရတယ်လို့ထိုးပို့တော့သူကစံနှုန်းရှိတယ်เนาะဒါပေမဲ့လောလောဆယ်တော့အလုပ်ပိုင်းတွေမှာရောဒီဝင်ငွေရဖို့အတွက်ဒီပွားရေးပိုင်းမှာရေပေါ့เนาะသူကသိရှိသိမှုတွေအရင်အလုပ်သမားတွေမှာညာနေတာပေါ့เนาะဒီကာလမှာဟုတ်ကဲ့ဒါလက်ရှိမှာတော့အလုပ်သမားတွေရဲ့စိုးရိမ်မှုအဖြစ်တွေရဆုံးအခြေအနေတွေလို့ပြောရမှာပေါ့လीဒါတွေကဟုတ်ကဲ့ပါဟုတ်ကဲ့ဒီစုများအစ်တမားတဲ့အခုလိုအချိန
မကင်ပြည်တွေအပတ်စဉ်တင်ဆက်နေကြဖြစ်တဲ့အမျိုးသမီးကန္တာကိုနားဆင်ကြရတာပါ။အခုတော့သုဒ္ဓဆုံနဲ့အမေရိကန်တခွင်အစီအစဉ်အလှည့်ရောက်လာပါပြီ။ Pfizer ကုမ္ပဏီကအသက်5နှစ်ကနေ17နှစ်ကြားကလေးငယ်တွေကိုကိုဗစ်ကာကွယ်ဆေးတွေစမ်းထိုးနေတာ။အာဖဂန်ဒုက္ခသည်တွေပေါ်အမေရိကန်ကဘယ်လိုအကူအညီပေးနေသလဲစတာတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်။
ဖိုင်ဇာကိုဗစ်ကာကွယ်ဆေးဟာအသက်5နှစ်ကနေ17နှစ်ကြားကလေးတွေအတွက်ရောဂါကူးစက်မှုကနေကာကွယ်ပေးတယ်လို့ဖိုင်ဇာကုမ္ပဏီကပြောပါတယ်။အခုခါမှာတော့အမေရိကန်တာဝန်ရှိသူတွေရဲ့ခွင့်ပြုချက်ရဖို့စောင့်ရွက်မှာဖြစ်တယ်လို့လည်းဆိုပါတယ်။ဒီအကြောင်း AP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ်။အမေရိကမှာဖိုင်ဇာကိုဗစ်ကာကွယ်ဆေးကိုအသက်17နှစ်ကနေအထက်ထိထိုးဖို့ခွင့်ပြုထားပါတယ်။ဒါပေမဲ့လည်းအခုလိုကျောင်းတွေပြန်ဖွင့်ချိန်နဲ့ Delta COVID မျိုးကကြောင်းကူးစက်မှုတွေပြင်းများလာချိန်မှာမိဘအတော်များများကသူတို့ကလေးငယ်တွေအတွက်စိုးရိမ်နေကြပါတယ်။ Pfizer ကုမ္ပဏီကအခုအခါမှာမူလတိုင်းကလေးငယ်တွေအတွက်စီးပွားပမာဏအနည်းငယ်နဲ့စတင်ဆန်းသက်နေပါတယ်။ COVID ကာကွယ်ဆေးထိုးခြင်းနဲ့ Maya Haber က
I also thought like if I'm vaccinated or
ကာကွယ်ဆေးထိုးပြီးရင်ပဲဖြစ်ဖြစ်ထိုးခွင့်ရရင်ပဲဖြစ်ဖြစ်ကိုဗစ်ကိုအဆုံးသတ်နိုင်မယ်ဒါမှမဟုတ်ရင်လည်းအခြေအနေပိုပြီးတော့ကောင်းလာမယ်လို့ထင်ပါတယ်။အဲ့ဒါဆိုရင်တော့တငယ်ချင်းတွေနဲ့အပြင်ထွက်လည်လို့ရပါပြီ။
မာယာဟာတိတ်လုံးမှာသူတယောက်သာကာဝယ်ဆေးမထိုးရသေးတာကြောင့် Pfizer ကုမ္ပဏီက Regas Tech တို့မှာကလေးတွေကိုစတင်စမ်းသပ်ထိုးပေးနေတဲ့အစီအစဉ်မှာပါဝင်ဖို့စီရင်သွင်းခဲ့ပါတယ်။မာယာရဲ့အမေအရေးပေါ်လူနာကူတာရဲ့ဆရာဝန်ဒေါက်တာနီရှာဂန်ဒီက
သ
ူကိုနှစ်ယောက်စလုံးနဲ့ကာဝယ်ဆေးထိုးပြီးသွားပါပြီ။မိသားစုထဲမှာတော့သူတယောက်ပဲမထိုးရသေးသလိုဖြစ်နေတော့ကာဝယ်ဆေးထိုးဖို့သူကစိတ်အားထက်သန်နေတာပါ။ဒါကြောင့်ဆေးထိုးခြင်းနဲ့ဆိုရင်တော့ကလေးတွေအတွက်ကာဝယ်ဆေးစပြီးတော့စမ်းသပ်ထိုးနိုင်နိုင်တဲ့နေရာမှာစီရင်ပေးဖို့ပြောခဲ့ပါတယ်။
အမှန်လူတူထိုးနေကြပမာဏရဲ့၃ပုံ၃ပုံသားကလင်းငယ်တွေကိုထိုးပေးနေတာဖြစ်ပြီးဒုတိယအကြိမ်ထိုးပြီးတဲ့အခါမှာတော့ကိုရိုနာဗိုင်းရပ်စ်ကိုတိုက်ဖျက်တဲ့ကိုရင်းခုခံအားပမာဏဟာ၁၀ရောက်သက်တူလို့ပဲအားကောင်းလာတာကိုတွေ့ရတယ်လို့ Pfizer ကုမ္ပဏီကပြောပါတယ်။ဒါကြောင့်လဲဒီအစီအစဉ်မှာပါဝင်ဖို့ရွေးချယ်ခဲ့ကြတာပါ
seeing people die from covid
covid ကြောင့်လူတွေသေကြတာနဲ့မိသားစုလိုက် covid ကူးစက်ခံရမှာကိုစိုးရိမ်နေခဲ့ရတာပါတကယ်လို့မာယာသာကာဝယ်ဆေးထိုးနိုင်ခဲ့ပြီဆိုရင်အလုံးဘေးအန္တရာယ်ကင်းမဲ့အခွင့်အရေးပိုများလာမှာပါ
ကျောင်းတွေပြန်ဖွင့်ချိန်မှာကလေးတွေအကြားယောဂကုသမှုမဖြစ်အောင်နှကောင်းစည်းတက်ဖို့ကျောင်းတွေမှာစီကံထုတ်ထားပါတယ်ကယ်လီဖိုးနီးယားက Los Angeles ခရိုင်မှာဆိုရင်လေကျောင်းတက်မဲ့ကလေးတွေနောက်မြတ်ဇန်နဝါရီနောက်ဆုံးထားပြီးကိုဗစ်ကာကွယ်ဆေးထိုးဖို့သတ်မှတ်ထားပါတယ်ကိုဗစ်ရောဂါကြီးအဆုံးသတ်သွားရင်တော့ဘာတွေလုပ်မလဲဆိုတာကိုမာယာကအခုလိုပြောပါတယ
် Well the first thing I'm probably going to do is
ပထမဆုံးတငယ်ချင်းတွေနဲ့ပါတီလုပ်တယ်လို့မျိုးရေကူးနောက်ပြီးတော့အတူစုအိတ်ကြမှာပါအဲ့ဒီလိုဖြစ်လာတဲ့အချိန်ကျရင်တော့နှကောင်းစည်းတွေလည်းတက်เสียမလို့တော့တာကြောင့်ပိုးပြီးတော့လွတ်လပ်လပ်လပ်ပြောရမှာပ
ါကိုရိုနာဗိုင်းရပ်စ်ဟာကလေးတွေမှာကူးစက်ခံရပြီဆိုရင်တော့မှသိပ်ရောဂါမပြင်းထန်တယ်လို့တည်ဆုံးမှုလည်းညွန်နေတာကိုတွေ့ရပါတယ်ကတ်ရောဂါစကလေးကဆိုရင်ကလေးငယ်၅တန်းကျော်မှာကိုဗစ်ရောဂါကူးစက်ခံရပြီး460လောက်တည်ဆုံးခဲ့တယ်လို့ကလေးအထူးကူဆရာဝန်အဖွဲ့ AAP ကပြောပါတယ်ခင်ဗျာအမေရိကန်ဆိုရရဲ့အလုပ်လက်မဲ့ထောက်ပံ့ခြင်းရစမ်းရတဲ့အချိန်မှာပဲနိုင်ငံတော်အလုပ်ကန်ကွန်လန်း10တန်းလောက်အတွက်အလုပ်လျှောက်ကြဖို့အလုပ်မရှိတဲ့အမေရိကန်တွေကိုတိုက်တွန်းနေပါတယ်။ဒါပေမဲ့လည်းတချို့ကတော့လုပ်ငန်းခွင်ပြောင်းဝင်ဖို့အဆင်သင့်မဖြစ်ကြသေးပါဘူး။ VOA သတင်းတောက် Veronica Valdez ပြောထားတဲ့သတင်းကိုဆက်တင်ပြပေးရမယ်။ဗဂျီးနီးယားပြည်နယ်လီးစ်ပတ်မြို့မှာကျင်းပတဲ့အလုပ်ကန်ရှာဖွေအစီအစဉ်တစ်ခုမှာလုပ်ငန်းရှင်တွေရောအလုပ်လုပ်ကန်လူတွေအချင်းချင်းရောတွေ့ဆုံပြီးသတင်းတွေဖလှယ်ကြပါတယ်။ကယောဂါကာလမှာအမေရိကန်ဒေါ်လာများအလုပ်လက်မဲ့ဖြစ်ကြပြီးတော့အခုအခါအစိုးရကလည်းထောက်ပံ့ခြင်းရစမ်းလိုက်တာကြောင့်အမေရိကန်ကိုယ်စားလောက်အလုပ်လက်မဲ့ထောက်ပံ့ခြင်းမရတော့ပါဘူး။အလုပ်လက်မဲ့ထောက်ပံ့ခြင်းဆုံးရှုံးသူလစ်ဆက်ဘတ်က
အလုပ်လက်မဲ့ထောက်ပံ့ခြင်းကလည်းဇယိတ်အနေချင်းပဲကံပြီးတော့အတော်များများအလုပ်ရှာကြပါသေးတယ်။ဒါပေမဲ့လည်းအင်ဝဲရာလိုအင်အာမခံခြင်းနဲ့မိသားစုကိုထောက်ပံ့ဖို့တွေကြတော့အဲ့ဒီလောက်နဲ့မလုံလောက်ပါဘူး
။အမေရိကန်တဝက်မှာအလုပ်ကိန်းပေါင်း10,000လောက်အတွက်လုပ်သားအင်အားလိုအပ်နေပြီးဒီနေရာတွေမှာလုပ်သားအင်အားဖြည့်ဆည်းနိုင်ဖို့လုပ်ငန်းရှင်တွေအခက်အခဲတွေ့နေပါတယ်။အမေရိကမှာဒုတိယအကြီးဆုံးတဲယူပို့ဆောင်ရေးလုပ်ငန်းမှာလည်းအလုပ်ကိန်းပေါင်း400အတွက်ဝန်ထမ်းလိုအပ်နေပါတယ်။လစာကောင်းကောင်းပေးထားတဲ့ကြားမှာပဲအခုလိုကာလမှာလစ်လက်နေရဖြည့်ဆည်းနိုင်ဖို့မလွယ်ကူဘူးလေဖြစ်နေတာပါ။ Washington Metropolitan နေမြေတဲယူပို့ဆောင်ရေးဌာနက Alberto Marino က
အများနဲ့ထိတွေ့ဆက်ဆံရမှာမျိုးကိုလူတွေကကြောက်နေပုံပေါ်ပါတယ်။ဒါပေမဲ့လုပ်ငန်းဝင်နေချာအန်ဒီရဲ့ကာကွယ်ဖို့ချမှတ်ထားတဲ့အစီအစဉ်တွေကိုလည်းအသေးချာရှင်းပြပါတယ်။
2020မတ်လကလေးကအလုပ်လက်မဲ့တွေအထောက်ပံ့အတွက်ဒေါ်လာဘီလီယံ930ဆွဲခဲ့ပါတယ်။ဒီနှစ်အတွက်အစိုးရအသုံးစရိတ်ချမှတ်ပေးထားတဲ့ကာလအတွင်းဒေါ်လာ3ထရီလီယံအကျွေးတင်ခဲ့တာကြောင့်လည်းအလုပ်လက်မဲ့တွေအပေါ်နောက်ထပ်အထောက်ပံ့ထပ်ပေးဖို့အခက်အခဲရှိတယ်လို့အစိုးရအသုံးစရိတ်နဲ့ပတ်သက်ပြီးတော့စောင့်ကြည့်တဲ့အဖွဲ့ကပြောပါတယ်။ Mike Fakuharsin က
It was good for the economy because they could still go out.
ထောက်ပံ့ဝင်ငွေနဲ့သုံးဆွဲတာကြောင့်စီးပွားရေးလည်းပတ်ရမှာအထောက်အကူဖြစ်ပါတယ်။ဒါပေမဲ့အခုဆက်မပြေးတော့ဘူးဆိုတော့အားလုံးလုပ်ငန်းဝင်ပြောင်းဝင်ဖို့အရေးကြီးပါတယ
်။ဒါပေမဲ့လည်းအမေရိကန်ဆိုရအနေနဲ့အလုပ်လက်မဲ့ထောက်ပံ့ခြင်းပေးနေတာတွေရဆန်းလိုက်တာဒါမှမဟုတ်ပြည်နေတွေကသတင်းပတ်တိုင်းအလုပ်လက်မဲ့ထောက်ပံ့ခြင်း300ပေးနေတာတွေဟာအထူးသဖြင့်အနေဆုံးလိုအပ်ကသာပေးနိုင်တဲ့လုပ်ငန်းရှင်တွေအတွက်တော့လုပ်သားအင်အားဖြည့်ဆည်းရမှာအထောက်အကူဖြစ်မဖြစ်တော့မသိကြပါဘူး။လုပ်ငန်းရှင်တွေနဲ့အလုပ်သမားရေးရာကုစားပြုအဖွဲ့ AFL-CIO ရဲ့မူဝါဒရေးရာညွှန်ကြားမှု Demon Silvers က
jobs are not available in
so you got job gana so ka niya တော်တော်များများမှာအလုပ်ခတ်မှုညံမရှိပါဘူးအခုခါမှာ Biden နဲ့ဆွေးရကလည်းပြည်နယ်ဆွေးရတွေအနေနဲ့အခုညီပေးအစီအစဉ်ရမုံဝင်တဲကနေအလုပ်လက်မဲ့ထောက်ပံ့ရေးဆက်ပေးဖို့လည်းပြောထားပါတယ
်ကိုဗစ်ကာကွယ်ဆေးထိုးပြီးနောက်ပိုင်းမှာတော့ virus မျိုးကွဲဆက်ကူးစက်မှုရှိနေတာကြောင့်လုပ်ငန်းခွင်ပြောင်းဝင်ဖို့အရေးလေတော်တော်များများကတွန်းဆုတ်နေကြတာပါခင်ဗျာဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့ Lapis ဆိုတဲ့စားသောက်ဆိုင်ပန်ရှင်ဟာအာဖဂန်နစ္စတန်ကနေအမေရိကကိုထွက်ပြေးလာတဲ့ဒုက္ခသည်တွေကိုကူညီဖို့အတွက်ပစ္စည်းတွေအလူခံနေပါတယ်။အဝယ်အစားတကူရည်တန်ရှင်းပစ္စည်းတွေအပါအဝင်အိုးခွက်စတာတွေအများကြီးလက်ခံရရှိခဲ့ပါတယ်။ဒီအလူခံဌာနကိုစတင်သူကတော့စားသောက်ဆိုင်သုံးဆိုင်ပန်ရှင်ဖတီမာပူပယ်ပဲဖြစ်ပါတယ်
။ We are also refugees.
ကျမတို့ကလည်းဒုက္ခသည်တွေပါ။တစ်ချိန်လုံးကအာဖဂန်ကစစ်ပွဲတွေကြောင့်ထွက်ပြေးလာတာပါ။ဒါကြောင့်ဒုက္ခသည်တွေဘယ်လိုခံစားနေရမလဲဆိုတာကိုသိပါရယ်ကျမတို့အချိန်တုန်းကတော့နည်းနည်းကွဲပါရယ်အဲ့ဒီတုန်းကတော့တာလီဘန်တွေမဟုတ်ပါဘူ
းဖာတီမာအသက်6လသမီးအရွယ်1980ပြည့်နှစ်တွေအတွင်းသူတို့မိသားစုကအာဖဂန်နစ္စတန်ကနေထွက်လာကြတာပါအမေရိကကို1989ခုနှစ်ကတည်းကရောက်လာကြတာဖြစ်ပြီးတော့စားသောက်ဆိုင်တွေဖွင့်ထားတာပါအခုလိုအလူခံဌာနသတင်းကိုလူမှုကွန်ရက်မီဒီယာတွေမှာဖြန့်ခဲ့ပြီးတဲ့နောက်ကျေးဇူးတင်လို့ရတယ်နဲ့အလူပစ္စည်းတွေအများကြီးလက်ခံရရှိခဲ့ပါတယ်
Both my brother and I woke up with just a social media blast of these people.
ကျမအကူနဲ့ကျမတို့နှစ်ယောက်လုံးမနဲ့နိုးလာတော့ social media မှာလူတွေအများကြီးကူညီကြတာကိုတွေ့ခဲ့ပါတယ်။လူတန်းယုံနေမကဘူးအချိန်တွေပေးပြီးတော့စေတနာဝန်ထမ်းကူလုပ်ပေးကြတာပါ။ အခုလိုလူအတိုင်းဝိုင်းကအလုံးဝိုင်းပြီးတော့ကုညီတာဝိုင်းပြီးတော့လှူတာကိုမြင်ရတော့ကြည်နူးရပါတယ်
ရုပ်ဝတ္ထုပစ္စည်းတွေကိုကူညီုံနဲ့မကစေတနာဝန်ထမ်းတွေဟာစိတ်တိုင်းဆိုင်ရာပါဝိုင်းကူကြပါတယ်ဒုက္ခရတွေကိုအမြဲဆက်သွဲပြီးအကြံပေးတာနှစ်သိမ့်ပေးတာတွေလည်းလုပ်ကြပါတယ်ဘယ်သူမှတော့ကိုတိုင်းပြည်ကထွက်လာခြင်းတာမဟုတ်ပဲထွက်လာရရင်အမေရိကမှာအခြေတကျဖြစ်အောင်အနည်းဆုံးတခြားလူတွေကဝိုင်းကူပေးဖို့လေအားလုံးကအဆင်သင့်ရှိနေတယ်လို့ပြောပါတယ်ခင်ဗျာ
သုဒ္ဓဆွန်လင်းအမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့အခုတခါသိပ္ပံနဲ့နီးပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ
်ကမ္ဘောဒီးယားနိုင်ငံဖလပ်ပင်မြို့မှာရှိတဲ့ NDIC ဖလပ်ပင်အမျိုးသားပေါ်လီတက်နီးပညာတက်ကလေးကျောင်းသားတွေဟာသူတို့မျိုးကစားချက်တဲ့ပြဿနာကိုဖြေရှင်းဖို့နဲ့မိသက်သမားတွေကိုအကူအညီပေးဖို့အတွက်လူကိုယ်တိုင်လိုက်ပါနိုင်တဲ့ drone ရင်ကိုတည်ထွင်နေတဲ့အကြောင်း Righteous သတင်းတပုတ်ကိုအခြေခံပြီးပြောပြပေးပါမယ်။ဆလုံးပင်မျိုးတော်ဟာကားချက်တဲ့နေရာမှာနာမည်ကြီးပါလိမ့်။ဒီပြဿနာကိုအပြေရှာဖို့အတွက်ကမ္ဘောဒီးယားနီးပညာဆက်ကလူကကျောင်းသားတွေကစဉ်းစားလာကြတာပါ။တနည်းအားကနေတနည်းအားကိုကားတွေပိတ်ချက်နေတာကြောင့်အလွယ်တကူမရောက်နိုင်ပဲဖြစ်နေချိန်မှာမိုးပေါ်ကနေပြန်သွားဖို့အတွက်စိတ်ကူးကိုအကောင့်ထဲပို့ဖို့အတွက်ကြိုးစားကြတာဖြစ်ပါတယ်။ဒီလိုသွားနိုင်မယ်ဆိုရင်မိသက်သမားတွေအတွက်ပါအဆင်ပြေစေမယ့်ရင်ကိုပါတစ်ဆက်တည်းတည်ထွင်နိုင်မယ်လို့စဉ်းစားပြီးသူတို့ရဲ့စီမံကိန်းကိုစတင်ခဲ့ပါတယ်။သူတို့တွေတည်ထွင်တဲ့ drone ရင်မှာပန်ကာက၈လုံးတက်ထားပါတယ်။ရင်မောင်းထိုင်ကုန်ကတော့သူတို့အကြောင်းကန်းတွေကကလထိုင်မှာသူတို့ရဲ့ drone ကို NPIC Human Carrier Drone NPIC လူသည် drone ရင်လို့နာမည်ပေးထားပါတယ်သူတို့ drone ရင်ကအခုမှစမ်းသက်ဆဲအစောပိုင်းအဆင့်မှာပဲရှိပါသေးတယ်ဘက်ထရီ၄လုံးတက် drone ရင်လေးဟာကိုယ်လေးချိန်ပေါင်130ကျော်ကီလိုဂရမ်60ရှိတဲ့ရင်မောင်းကိုတင်ဆောင်နိုင်အောင်အတွက်လုပ်ထားတာပါလက်ရှိမှာအမြင့်ပေ73ပြေကျော်ဖြစ်တဲ့လေးမီတာအမြင့်အထိပြန်တန်းနိုင်တယ်လို့အကွာဝေးမိုင်းဝက်ကျော်ကျော်၁ကီလိုမီတာအတွက်ပြန်တန်းချိန်က၁၀မိနစ်လောက်ယူပါတယ်။ဖိလစ်ပိုင်အမျိုးသားပေါ်လီတက်တက်ကလူကအသက်27နှစ်ရှိပြီဖြစ်တဲ့သရုတ်ထနှင့်ကျောင်းသားလွန်ဗန်နစ်ဆစ်ကသူနဲ့သူ့တင်ရဲ့ချင်းတစုတီထွင်လိုက်တဲ့လူသည် drone ရင်ကိုကျောင်းရှိမြခင်းပြင်မှာအစမ်းမောင်းပြရင်သူတို့ဒီစီမံကိန်းကိုဘယ်လိုစပြစ်တယ်ဆိုတာကိုပြောပြပါတယ်။
នៅទីក្រុងភ្នំពេញយើងមានការស្ទះចរាចរណ៍ដែរបាទអញ្ចឹងយើងផលិតជាយើងចង
់ចំណូលយើងភ្នំពេញမြို့មកកាលពេកចាត់နေတဲ့ប្រយ័ត្នាក៏តរជីបាទអគុលូ drone មិនសောက်ខិនចំណូលអទុតិធនាអៀងលោកខិបាទដល់ចောင်းឌី drone ស៊ីម៉ង់កេងប៉លារបាទឌីកាចាត់တဲ့ប្រយ័ត្នាគូភិសិនមកចំណូល drone taxi អង្ហាយិនគូទីធွင်ភូអចានយឡាចាបាទဒါလည်းမကသေးပါဘူးမိလောင်တဲ့အခါမိသက်သမားတွေဒီ drone ကိုသုံးပြီးမိငိမ့်နိုင်အောင်အကူအညီပေးဖို့လဲဒါကိုတီထွင်ကျင်ကြတာပါဥပမာပြောရရင်ဒီမှာကအထက်မြင့်ကြီးတွေရှိတဲ့အဆောက်အဦတွေမှာမိလောင်ပြီးဆိုမိသက်ခက်ကားကမမီပဲဖြစ်နေတတ်တယ်အဲ့ခါမျိုးမှာ drone ရင်နဲ့ရည်သေးပေးတာတော့ဒါမှမဟုတ်အနည်းဆုံးမိသက်ပိုက်ကိုအထက်အမြင့်ကြီးတွေစီရောက်အောင် drone နဲ့တည်သွားပေးတာတော့လုပ်နိုင်ဖို့ပါ
အခုလိုသူတို့တီထွင်လိုက်တဲ့ drone ကလူကိုတနည်းအားကနေတနည်းအားကိုတဲပို့ပေးနိုင်တယ်လို့အရေးပေါ်အခြေအနေအတွက်ပါသုံးနိုင်မှုအထိထည့်ပြီးစဉ်းစားထားကြတာပါဒီ drone ကိုမောင်းနေနဲ့ရင်မောင်းမပါရင်အောက်ကနေအဝေးထိန်ခလုတ်နဲ့ထိန်ရမှာရမ်းနေတတ်တယ်လို့ကိုရိုင်းစမ်းသပ်မောင်းနေပြတဲ့ London Six ကပြောပါတယ
်နောက်ကတော့ရမ်းပေးလိုက်ရင်ဟောနောက်ပေးလိုက်ရင်ကြီးနေလို့နင်ဟိုင်းနင်ကပေးလိုက်ရင်ဟောစတေးဒီခေါက်နေពេលយើងហោះទៅទេយើងមើលទៅដូចវារៀងយោលេចយោខ្លាំងប៉ុន្តែនៅពេលដែលយើងឡើងជីរឿងហ្នឹងវា
ដូចនេះមកតកែលុលុមិនប៉ាវិញပြန်တဲ့အခါမျိုးဆိုဒီထဲမှာသူကខាយ៉ាងနေတတ်တယ်ဒါပေမဲ့အဲ့ဒီ drone ထဲမှာကျွန်တော်တို့ဝင်ထိုင်လိုက်ပြီးပြန်မယ်ဆိုရင်တော့ drone ကပူငိမ့်နေတတ်တယ်ကျွန်တော်လဲဒီလို drone နဲ့ပြန်ရတာသိစိတ်လို့ရှားပါတယ
်သုံးနှစ်ကြာအချိန်ယူတိဆောက်ခဲ့ရတယ်သူတို့ရဲ့ drone ရဲ့အတွက်ကုန်ကြစရိတ်ကဒေါ်လာ2000လောက်ရှိပါတယ်။
တို့ရဲ့လူတဲ့ drone ကိုစိတ်ချလက်ချအသုံးပြုနိုင်မှုအတွက်စမ်းသပ်စစ်ဆေးမှုအပြည့်လုပ်နိုင်ဖို့အချိန်နဲ့တအနည်းဆုံး2နှစ်လောက်ယူရမယ်လို့လည်းသူတို့ကတွက်ထားတာပါ NPIC တက္ကသိုလ်ကသူတေသနာနဲ့ဖွံ့ဖြိုးရေးနည်းပညာဆိုင်ရာဌာနအကြီးအကဲက Seren Seri Vada ဖြစ်ပါတယ်သူတို့အကြောင်းကလောလောဆယ်မှာဒီ drone ရဲ့စီမံကိန်းအတွက်အရင်နှီးပို့ပြီးရဖို့အတွက်စူးစမ်းနေတယ်လို့ပြောပါတယ်တကယ်တော့ COVID-19 ကာယောဂါဒဏ်ကိုနိုင်ငံတော်ခံစားနေရတာကြောင့်ဒီ drone ရဲ့စီမံကိန်းတိုးတက်ဖို့ရောစစ်တပ်မှုတွေအတွက်ပါအတော်ကြီးကိုနှောက်နှေးကြံ့ကြာခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့အခုတီထွင်စမ်းသပ်နေတဲ့လူတွေ drone ရင်ကလေးပြီးစီးသွားချိန်မှာတော့ဒါကိုလူတွေရဲ့နေစဉ်လှုပ်ရှားသွားလာတဲ့နေရာမှာလက်တွေ့သုံးနိုင်တယ်လို့သူတို့တက္ကသိုလ်ကမျှော်လင့်နေကြောင်းလည်းပြောပါတယ်။
ជាជាគោលការណ៍នៅបើសិនជាយើងធ្វើវាមកគ្រឿងវាអាចតម្លៃមកវាថ្លៃ
ဝေးရင်းအနည်းအနေနဲ့ပြောရရင်တကယ်လို့ကျွန်တော်တို့ drone ရင်ဒဇင်းကိုပဲထုတ်မယ်ဆိုရင်ကုန်ကြစည်းိတ်ဈေးကတိတ်ကြီးပါတယ်ဒါပေမဲ့ဒါကိုဈေးကွက်ထဲမှာတင်ရောင်းဖို့လုပ်မယ်ဆိုရင်တော့ကုန်ကြစည်းိတ်ကပိုသက်တာသွားနိုင်ပါတယ်ဘာကြောင့်လဲဆိုတော့ဒီ drone တည်ဆောက်ဖို့အတွက်ကျွန်တော်တို့သုတေသနလုပ်တဲ့အခါမျိုးမှာငွေတိတ်လိုတာကြောင့်ပါဒါကြောင့် drone ကိုဒီဇင်းမဲ့တိဆောက်မယ်ဆိုရင်ဈေးကပိုကြီးနေတာဖြစ်ပါတယ်
။သူတေသနာဌာနအကြီးကြီးဆရိဘတ်တရဲ့အဆိုအရမိသက်သမားတွေမိနှင်ရမှာသုံးတဲ့ drone ရင်ကိုလည်းသူတို့အကြောင်းကနေတိဆောက်ဖို့စီစဉ်ထားတယ်လို့ပြောပါတယ်။အဲ့ဒီမိသက်သမားသုံး drone စီမံကိန်းအတွက်ကတော့ဒေါ်လာ4000လောက်ကုန်ကျနိုင်တယ်လို့ဆိုပါတယ်။ဒါအပြင်သူတို့အကြောင်းကကနဦးတိဆောက်ထားတဲ့လူတဲ့ drone တွေလည်းပန်ကာရီထပ်ပြီးထဲ့တာလို့စမ်းသပ်မှုတွေထပ်လုပ်ပြီး drone ရဲ့လောက်ကင်နှံစွမ်းတက်လာဖို့ရောပုံစံဒီဇိုင်းပိုးပြီးကောင်းလာစေဖို့ပါဖိလစ်ပိုင်အမျိုးသားပိုလစ်တိုက်အကြောင်းကအကြောင်းသားတွေစူးစမ်းနေကြတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာအကျဉ်းသိဆင်းရအောင်
သိပ္ပံနဲ့နည်းပညာကဏ္ဍမှာလူသည် drone ရင်အကြောင်းကိုဒေါခင်မျိုးသက်ကပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ video ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းတယ်တည်သချင်းတောင်းခြင်းတယ်ဆိုရင်တော့ video ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com မှာလည်းစာရေးသားနိုင်ပါတယ်သတင်းတွေပေးပို့လို့ရဆိုရင် video ရဲ့ facebook chat box မှာလာပြီးတော့စာရေးပေးပို့နိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပဲပြောပြမှာဖြစ်ပါတယ်
အမေရိကန်၊ဂျပန်၊အိန္ဒိယနဲ့ဩစတြေးလျလေးနိုင်ငံခေါင်းဆောင်တွေဟာအင်ဒိုပစိဖိတ်ဒေသရင်းဒီမိုကရေစီရေးကိုကာကွယ်ဆောင်ရှောက်ချဖို့အတွက်တောက်ကြတဲ့ဆွေးနွေးပွဲကနေတန်လိထံချမှတ်ခဲ့ကြပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ဒိုပစိဖိတ်ဒေသရင်းလုံခြုံရေးပူးပေါင်းဆောင်ရွက်တဲ့အိန္ဒိယ၊ဂျပန်နဲ့ဩစတြေးလျလေးနိုင်ငံပါဝင်တဲ့ Quad အဖွဲ့ခေါင်းဆောင်တွေနဲ့လူကိုယ်ရိုင်တွေ့ဆုံတဲ့ထိပ်သီးဆွေးနွေးပွဲကိုသမ္မတအင်ဒီယူမှာလက်ခံကျင်းပခဲ့တာဖြစ်ပါတယ်။အခုနယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပနေတဲ့86ကျင်းမြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံခေါ်စားပြုသူမိန်ကွန်းပြောကြားဖို့မရှိဘူးလို့ကုလသမဂ္ဂတွင်းမှုချုပ်ရုံးပြောခွင့်ရစတက်ဖန်ဒူဂျရစ်ကပြောကြောင်း Reuters သတင်းမှာဖော်ပြပါတယ်။လက်ရှိမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကလည်းဒီညီလာခံမှာမြန်မာကိုယ်စားလှယ်မိန်ကွန်းပြောကြားမှာမဟုတ်ကြောင်း Reuters ကိုပြောကြားခဲ့တာပါ။ဒီညီလာခံရဲ့အစ်စ်မြင့်ကိုယ်စားလှယ်အဆွေနှုတ်ပွဲတွေမှာမြန်မာကိုယ်စားလှယ်မိန်ကွန်းမပြောတဲ့ရကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်နေရာမှာဥကြုံမုံထွန်းဆက်ရှိနေမှုကိုကန့်ကွက်မှာမဟုတ်ဘူးလို့တရုတ်ရုရှားတို့နဲ့အမေရိကန်တို့ကြားနားလည်မှုတစ်ခုရရှိခဲ့ကြောင်းတန်တမန်အတိုင်းဝန်ကပြောကြားပါတယ်။ဂရင်းဂျာဒုက္ခတဲ့ပြဿနာဟာ9နှစ်ကြာရှိလာပေမဲ့အခုချိန်ထိမဖြေရှင်းနိုင်သေးတာဟာကြောင့်နိုင်ငံတကာအတိုင်းဝန်ကနေဝိုင်းဝန်းကူညီကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစင်နာကကုလသမဂ္ဂမှာပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံတောင်ပိုင်းတနက်စီပြည်နယ်မမ်ဖစ်မြို့ကိုလီယာဗီလ်ရက်ကွက်ကခရူဂါကုံစုံဆိုင်မှာအမျိုးသမီးတူတေဆုံးပြီး14ဦးဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုမှာတနတ်သမားဟာမြန်မာဒုက္ခတဲ့မိသားစုတစုကဖြစ်တယ်လို့ရဲတပ်ဖွဲ့နဲ့နှိစက်သူတွေကိုကိုးကားပြီးတရင်တွေမှာဖော်ပြပါတယ်။တနတ်သမားဟာလူကုန်တဲ့ရက်ကွက်ကကုံစုံဆိုင်မှာဆူရှိလုပ်ငန်းလုပ်နေတဲ့ထန်အုပ်စုစုဖြစ်ပြီးပြစ်ခတ်မှုအတွင်းသူ့တနတ်ဒဏ်ရာရအနေနဲ့တေဆုံးသွားတယ်လို့ရဲကပြောပါတယ်။
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမုံဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျွနာခမ်းမီနဲ့အိုင်ဗင် Nick Ivanov တို့ဖြစ်ကြပါလေဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ25 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကမှာကျွန်တော်တို့တိုက်ရိုက်တင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of